အမျိုးသားပညာရေးဥပဒေပါပြဋ္ဌာန်းချက်တွေမှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့လိုအပ်ချက်အားနည်းချက်တွေအများပြားရှိနေတယ်လို့ပညာရေးပိုင်းဥပဒေပိုင်းဆိုင်ရာပညာရှင်တွေကဝေဖန်ထောက်ပြလိုက်ပါတယ်။သပိတ်မှောက်ចောင်းသားတွေဥဆောင်ဖွဲ့စည်းထားတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကကျင်းပတဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားပညာရေးဥပဒေဆိုင်ရာစာတမ်းဖတ်ပွဲမှာအခုလိုပြောသွားခဲ့တာပါ။နိုင်ငံလုံးဆိုင်ရာကျောင်းသားထုအစည်းအဝေးကနေအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစိုးရအနေနဲ့ရက်ပေါင်း60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုထားခြင်းလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဦးဆောင်ပြီးဒီကနေ့ကျင်းပပြုလုပ်တဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့အမျိုးသားပညာရေးဥပဒေဆိုင်ရာစာတမ်းဖတ်ပွဲမှာပညာရေးဆိုင်ရာပါရဂူပညာရှင်တွေကအမျိုးသားပညာရေးဥပဒေနဲ့ပတ်သက်တဲ့သူတို့ပြုစုထားတဲ့စာတမ်းတွေကိုဖတ်ကြားဆွေးနွေးတင်ပြနေကြတာဖြစ်ပါတယ
်။
ဒါကတော့ပညာရှင်တွေဆွေးနွေးနေကြတဲ့အတန်းမှာဒီမိုကရေစီပညာရေးစနစ်ဘယ်လိုတည်ဆောက်မလဲ။ကျောင်းသားခွင့်ရေးနဲ့အနာဂတ်မြန်မာပြည်ပညာရေးမှာဗဟိုချုပ်ကိုင်မှုလျှော့ချရေးစတဲ့အမျိုးသားပညာရေးဥပဒေဆိုင်ရာအားနည်းချက်လိုအပ်ချက်တွေကိုပညာရှင်တွေကဝေဖန်ထောက်ပြဆွေးနွေးခဲ့ကြတဲ့အကြောင်းဒေါက်တာသိန်းလွင်ကအခုလိုပြောပြပါဗျာ။
ဒီပညာရှင်တွေကအမျိုးသားပညာရေးဥပဒေကိုဘယ်လိုသုံးသပ်လဲဆိုတာကိုအကျောင်းသားတွေစီစဉ်နေပွဲပါဒီပွဲမှာတော့ဆရာကြီးတွေလာတယ်ဒေါက်တာဘောမောခါကြီးအငြိစာဘောမောခါကြီးတွေဒေါက်တာတင်အောင်တို့ဒေါက်တာတင်နိုင်တို့လာကြတယ်ဆရာကြီးဒေါက်တာအောင်ခင်းစင်လည်းလာတယ်နောက်ဥပဒေပညာရှင်တွေလည်းလာကြပါဆရာကြီးတွေကတော့ကျောင်းသားသမဂ္ဂရှိရမယ်ဆိုတဲ့ဘက်ကနေပြောတယ်ကျောင်းသားသမဂ္ဂလွတ်လပ်စွာဖွဲ့စည်းခွင့်ရှိရမယ်စကလုံးကိုကအစသမဂ္ဂလိုပဲသုံးရမယ်တက္ကသိုလ်ရဲ့အုပ်ချုပ်ရေးကောင်စီကကျောင်းသားသမဂ္ဂကိုယ်စားလှယ်တွေပါရမယ်ကျောင်းသားသမဂ္ဂအထောက်အုံရှိရမယ်ဆိုအဲ့ဒါတွေပြောသွားပါဒီဆရာမြတ်သမဂ္ဂကလည်းရှင်းနေတယ်ဆရာမြတ်သမဂ္ဂကသူတို့လှုပ်ထားတဲ့သူတည်သနာပေါ့ဆက်ကတူတွေကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပုံမှာဒီချောင်းသားတွေဆရာတွေမိဘတွေဘယ်လိုမြင်ကြလဲဆိုတဲ့ပုံမှာသူတို့သူတည်သနာလှုပ်ထားတဲ့ဆရာတွေစာပြီးတော့ရှင်းပြပါတယ်သူတို့သင်ရင်းကောက်ယူခဲ့တဲ့သူအများစုကဆက်ကတူတွေရဲ့လွတ်လပ်ခွင့်ပေါ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိဖို့လိုတယ်ချောင်းသားသမဂ္ဂရှိဖို့လိုတယ်ဆရာတွေလွတ်လပ်ခွင့်ရှိဖို့လိုတယ်ဆက်ကအလုံးကဌာနရှိတယ်ဆိုတော့သူတို့သူတည်သနာသူရှိချက်ပြောပါတယ်88ကလည်းသူစုထုံးတော့လာပြောပါတယ်နည်းနည်းရာကျွန်တော်အနေနဲ့ပြောပါတယ်ဒီဥပဒေအပေါ်မှာသုံးသပ်ချက်ကျွန်တော်တို့သင်ပြပါ
အမျိုးသားပညာရေးဥပဒေကိုလေးလာစမ်းစစ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ပညာရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုမှာလွတ်လပ်မှုနဲ့အာမခံချက်ရှိဖို့အရေးတကြီးလိုအပ်တယ်ဆိုတာကိုဥပဒေပညာရှင်အမြင်နဲ့ဆွေးနွေးခဲ့တဲ့အကြောင်းဒေါက်တာညိုညိုသိန်းကအခုလိုပြောပြပါတယ
်ပညာရေးရဲ့တကယ်အခြေခံဥပဒေဖြစ်တဲ့ဒီအမျိုးသားပညာရေးဥပဒေထဲမှာအာမခံချက်မဖြစ်မနေထည့်ပေးထားရမယ်ဥပမာဆရာနဲ့ကျောင်းသားတွေရဲ့လွတ်လပ်စွာသင်ပင်ဖော်စည်းခွင့်လို့လွတ်လပ်စွာထောက်ရှားဆောင်ရွက်ခွင့်လို့ပေါ့နော်အဲ့ဒါဥပဒေနဲ့အညီပေါ့နော်အာမခံထားအောင်နောက်ပြီးတော့ဒီပညာရေးဥပဒေမှာပဲနိုင်ငံတော်ဗတ်ချက်ကဘလောက်ကိုပေါ့နော်ပညာရေးအတွက်နှစ်စဉ်သုံးဆွဲပါမယ်ဆိုတော့အာမခံချက်လည်းပါအောင်ပေါ့နော်အကြောင်းနေမှာကိုပိုင်လွတ်လပ်ခွင့်ရှိတဲ့အကြောင်းကောင်စီအစည်းအဝေးတွေပေါ်ဖို့ပေါ့နော်ဒီပညာရေးဥပဒေထဲမှာအာမခံချက်ပေးထားရမယ်ပေါ့နော်အဲ့တော့ပညာရေးဥပဒေရဲ့တစ်ခုမှာလိုအပ်ချက်တွေပေါ့နော်ဘာတွေလိုအပ်တယ်ဆိုတော့ဒါဆွေးနွေးတာပါဥပဒေတစ်ခုမှာအာမခံချက်ပေးမထားပဲနဲ့အနည်းဥပဒေရောက်မှထည့်မယ်ဆိုတာဟာဟိုဥပဒေစာကိုကျော်လွန်လာရောက်တယ်ပေါ့နော်အဲ့ဒါကြောင့်မလို့အစကတည်းကဟိုဥပဒေထဲမှာထည့်သွင်းပေးထားမှသာလေအနည်းဥပဒေကိုရေးဆွဲတဲ့နေရာမှာထိတ်ချရတာပေါ့နော်အဲ့ဒါကြောင့်မလို့မြေသားပညာရေးဥပဒေမှာနိုင်ငံတော်အစိုးရလုံးမဲ့ဥပဒေရဲ့တာဝန်ခံကတိကိုပေးစားသိဖို့ပေါ့နော်ကတိခံဝန်ချက်တွေပါဖို့ဟိုဆွေးနွေးကြကြတာပါ
ပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေဟာအများပြည်သူကျောင်းသားဆရာတွေရဲ့သဘောဆန္ဒမပါဘဲနဲ့ဗဟိုချုပ်ကိုင်မှုနဲ့ပြဋ္ဌာန်းခဲ့တာဖြစ်တဲ့ဆိုတာကိုပညာရှင်တွေရဲ့သုံးသပ်ဆွေးနွေးမှုအများပြည်သူသိရှိနားလည်နိုင်စေဖို့တပိတ်မောက်ကျောင်းသားတွေကအခုလိုဆောင်ရွက်တာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာကမင်းသွေးတစ်ကအခုလိုရှင်းပြပါတယ
်ဒီပညာရှင်တွေကဆိုလို့ရှိရင်ကျွန်တော်တို့ဒီအထွတ်ဘက်ကလည်းမဟုတ်ဘူးနောက်ဒီနိုင်ငံရေးပါတီဘက်ကလည်းမဟုတ်ဘူးတို့တွေကဒီဈာမရှိနေမရှိလွတ်လပ်တဲ့ freelance ကိုပညာရှင်တွေပေါ့အဲ့တော့သူတို့ရဲ့ဝေဖန်တဲ့အချက်အလက်တွေကတော့ဒီဘက်ကမှမလိုက်ခဲ့တဲ့တရားရှင်ဆန်တဲ့ဝေဖန်မှုမျိုးတွေဒီမျိုးသက်ပြန်မှုတွေလောက်တာရဲ့အဲ့တော့သူတို့တွေကဆိုဒီတွေကအရင်ကောင်းမွန်တဲ့ပညာရေးစနစ်ကိုသွားဖို့အတွက်လိုအပ်တဲ့အရာရှိနေတဲ့အစမကောင်းတဲ့ဥပဒေကိုသူတို့ကပွင့်နေနေကြပါပါလေ
သမရလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုသဘောမတူလက်မခံဘူးဆိုပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘာကတာတက္ကသိုလ်ကျောင်းသားများတက်မကအဖွဲ့ချုပ်တက္ကသကကျောင်းသားတွေကခေါင်းဆောင်ပြီးတော့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အရေးပေါ်အစည်းအဝေးခေါ်ယူပြီးဆန့်ကျင်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစိုးရအနေနဲ့ရပ်ပေါင်း60အတွင်းဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့တောင်းဆိုထားခြင်းနဲ့တပြိုင်နက်တည်းမှာပဲကျောင်းသားတွေကရန်ကုန်မန္တလေးနဲ့အထက်ပမာပြည် KI နေမှာတပိတ်မောက်ဆန္ဒပြလှုပ်ရှားမှုတွေနဲ့အတူပညာရေးဥပဒေနဲ့ပတ်သက်တဲ့ရှင်းလင်းဟောပြောပွဲတွေကိုဇက်တိုက်လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်ရှင်။